လုံဝင်းရဝကျိုးဝန်းသူတွေလိုက်ပါလာတဲ့တင်မော်ဒစဉ်အိန္ဒိယသမုဒ္ဒရာထဲမှာတိမ်မောက်ရွာကလူလေးဦးသေဆုံးပြီးအများစုကတော့ရေတက်ကကက်တင်နိုင်ငံကြောင်းဩစတြေးလျအာဏာပိုင်ကပြောပါတယ်။ဩစတြေးလျအောက်ခွန်နဲ့နယ်စပ်လုံခြုံရေးအေဂျင်စီကတော့ကိုလုံဝင်းရှောက်ထားသူတွေကိုထိန်းသိမ်းလေ့ရှိတဲ့ခရစ်စမတ်ကျွန်းရဲ့မြောက်ဘက်မိုင်80လောက်အကွာမှာအင်္ဂါနေ့ကမတော်တဆမှုဖြစ်ခဲ့တဲ့အကြောင်းပြောပါတယ်။တင်မော်ကအရေးပေါ်အကူအညီတောင်းခံခဲ့တဲ့အတွက်ဩစတြေးလျရေတက်ကတင်မော်နှစင်းဆီလုတ်ခဲ့ပြီးပင်လယ်ပြင်မှာလှိုင်းလေပြင်းထန်နေတာကြောင့်ခရစ်စမတ်ကျွန်းကိုအဆောက်အအုံနဲ့ခေါ်ဆောင်လာခဲ့ရတယ်လို့လည်းပြောခဲ့တာပါ။ရသည်ဥရုဆိုးဝါးနေတဲ့အတွက်တိမ်မောက်သွားတဲ့တင်မောဘော်ကိုချက်ချင်းမတက်နိုင်ခဲ့ဘူးလို့လည်းဆိုပါတယ်။နောက်ပိုင်းတင်မောဘော်ကလူတွေရေထဲခုန်ချတဲ့အချိန်မှာတော့ဩစတြေးလျစစ်လေယာဉ်ဘော်ကနေအသက်ကယ်ဖောင်နေပြစ်ချပေးခဲ့ရတာကလူပေါင်း144ယောက်ကိုကယ်တင်နိုင်ခဲ့တာပါ။အသက်မသေးချင်တဲ့သူတွေကိုခရစ်စမတ်ကျွန်းကိုပို့ပြီးကယ်ဆယ်ရေးစီစဉ်နေအဆုံးမသတ်မီမှာလည်းတည်ဆုံးသူအလောင်း၄လောင်းကိုဩစတြေးလျရေထဲကတွေ့ရှိခဲ့ကြပါတယ်။ခေါလုံဝင်းရောက်ကိုကျိုးပန်းသူတွေကဘယ်နိုင်ငံကလာသူတွေလဲဆိုတော့လောလောဆယ်မသိရသေးပါဘူး။မကြာသေးခင်နှစ်တည်းအတွင်းမှာတော့အင်ဒိုနီးရှားနိုင်ငံကလူမောင်ခိုသူတွေရဲ့အစီအစဉ်နဲ့ဩစတြေးလျမှာခေါလုံဝင်းရောက်ကိုခဏနီခဏနဲ့လေတင်မော်တွေနဲ့ပင်လယ်ပြင်ကိုဖြတ်တန်းရင်တည်ဆုံးသူအရေအတွက်ကတော့ရာခိုင်နှုန်းနဲ့ချီရှိခဲ့ပါတယ်။